အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြန်လည်ပြင်ဆင်ထုတ်ပြန်လိုက်တဲ့ပြည်ဝင်ကန့်သတ်မှုဥပဒေသေးချောင်းဆီးရီးယားနိုင်ငံသားမိနှစ်ယောက်အမေရိကန်ဝင်ငွေမရမဲ့အခြေအနေနဲ့ရင်ဆိုင်နေရတာကိုဖြစ်ရှင်းနိုင်မှုယူရပြီးဝစ်ကွန်ဆန်ပြည်နယ်မှာရှိတဲ့ပြည်အောင်စုတရားစီရင်သူကသမ္မတရဲ့အမိန့်ကိုယာယီဆိုင်ငံလိုက်ပါတယ်။မိခင်နဲ့သမီးဖြစ်သူတို့ကဆီးရီးယားနိုင်ငံစစ်တမ်းတွေအလပ်ပုံမြို့မှာနေထိုင်နေကြပြီးခင်ပွန်းဖြစ်သူကတော့အမေရိကန်မြောက်ပိုင်းဝစ်ကွန်ဆန်ပြည်နယ်မှာခေါလုံဝင်ရထားတာပါ။သမ္မတရဲ့အမိန့်ကိုယာယီဆိုင်ငံမှုဆုံးဖြတ်တဲ့ပြည်အောင်စုတရားစီရင်ဝီလျံကွန်နယ်ရဲ့ဆုံးဖြတ်ချက်ကတော့ဆီးရီးယားသားမိနှစ်ယောက်အတွက်သာအကျုံးဝင်မှာဖြစ်ပါတယ်။ပြင်ဆင်ထုတ်ပြန်လိုက်တဲ့သမ္မတထရန့်ရဲ့အမိန့်ကတော့မလ16ရက်နေ့မှာစတင်အသက်ဝင်မှာပါ။ဒါပေမဲ့လည်းဆီးရီးယားနိုင်ငံသူမိခင်ဟာပြည်ဝင်ဗီဇာအတွက်လူ့ရေးမင်းမြစ်စစ်ဆေးခံမှုဂျော်ဒန်နိုင်ငံမှာရှိတဲ့အမေရိကန်တန်ရင်းကိုတွားဖို့စီစဉ်ထားပြီးဗီဇာလျှောက်တဲ့လုပ်ငန်းစဉ်ဟာသမ္မတအမိတ်စတင်အသက်ဝင်ပြီးနောက်ပိုင်းအထိကြာမြင့်နိုင်ပါရဲ့။ပြည်သူတရားသူကြီးကော်နလီကတော့ခင်မွန်းဖြစ်သူဟာလက်ခံနယ်လောက်ဖွဲ့ရှိတဲ့အချက်လက်တွေကိုတင်ပြထားပြီးဖြစ်တယ်လို့သူ့မိသားစုကိုဆီးရီးယားနိုင်ငံအတွင်းမှာဆက်နေခိုင်းမယ်ဆိုရင်ပြင်မရတဲ့ထိခိုက်နေနိုင်မှုတွေဖြစ်လာနိုင်တဲ့အနေနဲ့ရှိကြောင်းပြောဆိုထားပါရဲ့။ဒီနေ့စမိုင်းမှာတော့သမ္မတထရမ့်ကမွတ်စလင်အများစုနေထိုင်ရာနိုင်ငံ9နိုင်ငံဖြစ်တဲ့အီရန်၊အီရတ်၊လိဗီးယား၊ဆိုမာလီယား၊ဆူဒန်၊ဆီးရီးယားနဲ့ယေမန်နိုင်ငံသားတွေကိုအမေရိကန်ပြည်ဝင်ယာယီတိုင်းမြင့်မိတ်ထုတ်ပြန်ခဲ့ပါရဲ့။ဒါမှမဟုတ်ဝါရှင်တန်ပြည်နယ်ကစတင်ပြီးနိုင်ငံနဲ့ပြည်အောင်စုတရားရုံးတွေကသမ္မတအမိန့်ကိုတားဆီးခဲ့တာပါ။အသစ်ပြန်လည်ပြင်ဆင်ထုတ်ပြန်လိုက်တဲ့အမိန့်မှာတော့အပြောင်းအလဲတစ်ချို့နဲ့တူယူရိုးနိုင်ငံကိုစီးရင်ကဖယ်ရှားခဲ့ပါရဲ့။